ူစီကားရလမ်းဆောင်လမ်းကွာတစ်ခုမှာစင်မြင့်နေဆိုင်းဝိုင်းနေပါတဲ့မန်းတဲ့ကြီးတစ်ခုကိုထိုးထားတာတွေ့မြင်ရမှာပါမန်းတဲ့ရဲ့ခေါင်းစည်းမှာတော့ငိုချင်းချပွဲပါတဲ့ဘုံကြီးပြန်လို့ငိုချင်းချပွဲလုပ်တယ်လို့မထင်လိုက်ပါနဲ့ဗျာငိုချင်းချမဲ့လူတွေလည်းဆုံးပရိသတ်လည်းတဖွဲဖွဲရောက်လာပြီမို့ဆိုင်းတန်နှစ်ချီလောက်ခေါ်ပြီးတဲ့နောက်မှာတော့နှဲတန်လေးနဲ့ငိုချင်းချမဲ့သူတွေတက်လာပါတော့တယ်ဖြစ်เจ้าရဲ့ကုံစင်မပြောလိုက်ချင်ဘူးဆိုပြီးတော့ယင်ထုထုပြီးတော့ငိုချင်းစချနေတာကတော့ဟိုဘက်ရက်ကွက်ကကန်ထရိုက်တာတထေးပါဦးတန်းရွှေလက်ထက်လုံးပိုင်ခွင့်တွေရှိသူနဲ့လက်ဝါးရိုက်ပြီးချမ်းသာလာတဲ့သူပါအရက်သားအစိုးရလက်ထက်မှာတော့တင်တာမအောင်လို့ကွက်ပြောင်းနေတဲ့သူလို့ပြောရင်လည်းမမှားပါဘူးစစ်တပ်ကအာဏာသိမ်းလိုက်ပြီးဆိုတော့ရှင်မြူးအာရပြေးပြေးမတဲ့အထဲမှာရှေ့ဆုံးကပေါ့ဗျာအခုသူငိုချင်းချနေရတဲ့အကြောင်းရင်းကတော့အဘတွေကတော့လုံးကွက်တွေချပေးပါရဲ့ငွေကထွက်မလားဒေါ်လာဈေးကတက်ဒေါ်လာဈေးတက်တော့တန်ချောင်းဈေးကလည်းတက်ဒီကြားထဲမှာအဖကိုပေးရတဲ့ရာဂိုင်နှုံးကများအမျက်ကမကြမ်းအရှုံးကပေါ်နေရတဲ့ကြားထဲငွေဈေးကထက်ထက်ကျလာပြန်တော့အမလေးကျွန်တော်မွဲပါပြီအဖရေးဆိုပြီးတော့ငိုချင်းချရင်းနဲ့ကွေးနေအောင်ကတော့တာပါပဲကားလို့ကောင်းနေတော့အင်ရှင်တွေလိုက်လာပြီးဆိုပြီးတော့စင်မြင့်ပေါ်ကနေပြီးတော့ခတ်တုတ်တုတ်လေးဆင်းသွားပါတော့တယ်ပြေးမပေါ်ဗျာအပြင်ကဆောက်လက်ဆာအလုပ်တွေမကိုက်လို့ဆိုပြီးတော့ရက်ပြီးတော့သူကထွက်ပြေးလာတာကိုကန်ထရိုက်တာမင်းငိုချင်းချပြီးမှတော့အဖွဲတစ်ဖွဲတက်လာပါတော့တယ်။ဘန်မန်နေဂျာများအဖွဲပါတဲ့။အာနာသိမ့်ပြီးနောက်ပိုင်းစစ်အစိုးရခိုင်းတဲ့အတိုင်းလူတွေကိုပတ်စံထုတ်မပေးအရေးပေါ်လို့ထုတ်ချင်ရင်ဘန်ဘေးပေါက်ကနေပြီးတော့ဘေးပေါက်လေးယူပြီးတော့ဘေးထွက်ထုတ်ပေးနေတာကနေပြီးတော့ဝင်ငွေကောင်းနေတဲ့သူတွေပေါ့ဗျာ။ဒါအပြင်သူတို့ရဲ့ online banking တွေမှာမတင်ငါရင်လူတွေရဲ့အကောင့်တွေကိုပိတ်ဘန်ထဲမှာအတိုးမပေးရနဲ့တင်ထားတဲ့ပညာရှင်တွေပါပဲ။စစ်ကောင်စီအလိုကျခိုင်းတာလောက်ရာကနေအခုတော့အဘကျေးဇူးတွေကြောင့်ငွေသေးတွေကြငွေသေးကြတော့ဘန်ကထုတ်ချေးထားတဲ့ပတ်စံတွေကနေအတိုးကရှုံအတိုးက၄ချက်ဆိုရင်ငွေသေးက15ချက်လောက်ကျနေပြီအဘရေကြာရင်ကျွန်တော်တို့ကျမတို့ဘန်ပြူပြီးတော့လမ်းဘေးရောက်ရကြည်ရဲဆိုပြီးတော့ငိုချင်းချတော့တာပါပဲဘန်ကနေအတိုးနဲ့ပတ်စံချေးပြီးတော့ကားတွေအိမ်တွေဝယ်ထားတဲ့အောက်ကပရိသတ်ကတော့လက်ခုပ်တန်တဖြောင်းဖြောင်းနဲ့ပေါ့ဗျာသူတို့တွေငိုချင်းချပြီးမှတော့မပေးပေးပေးပေးပေးပေး5ဒေါ်လာပြန်ပေးဆိုပြီးတော့လက်နက်ပွဲစားခရိုနီတထဲကြီးတူတက်လာပါတော့တယ်သူခမရစစ်ကောင်စီရဲ့လက်နက်ဝယ်ယူနိုင်ရေးအတွက်နိုင်ငံသားနဲ့ချိတ်ဆက်နိုင်ငံသားအထိအတူလိုက်ငွေသားလျင်အထိကငွေသားလျင်ဗဒါနဘသူသေးသေးငါငွေရရင်ပြီးရောဆိုတဲ့စိတ်နဲ့ဝိသမခရိုနီပါဒါပေမဲ့အဘကသူ့ကိုလည်းမျက်နှာသာမပေးပါဘူးနိုင်ငံသားကဘန်အကောင့်နေလဲအပိတ်ခံရပြည်ရင်းကဒေါ်လာတွေလဲမြန်မာငွေနဲ့အတင်းလဲခံရလို့ရင်ဘတ်စီတီးပြီးတော့ငိုချင်းလာချရတာပါဒီကြားထဲသူပိုင်နဲ့မြန်မာငွေဆိုရင်လဲတန်မိုးတွေထိုးထိုးကြလို့ဘလောက်ထိဆင်းရဲသွားပြီဆိုတဲ့အကြောင်းဒစိတ်တုံးလေးထုထားတဲ့ဆာရွက်ကလေးကိုကိုင်းကိုင်းပြပြီးတော့ငိုရတာအမောပါပဲဗျာဒစိတ်တုံးထုထားတဲ့ဆာရွက်ဆိုတာကတော့တကယ်တမ်းကျတော့ပတ်စံပါပဲငွေတံဘိုးကငွေစက်ကူရိုက်ရတဲ့စက်ကူဘိုးမှင်ဘိုးထက်ကျသွားတာမို့ဘိုးဘန်ကတွေ့ရစက်ကူပေါ်မှာစစ်ခေါင်းဆောင်ပုံနဲ့ဒါကငွေဆိုတဲ့စာတန်းပါတဲ့တစိတ်တုံးလေးတွေထုထုပေးပြီးတော့ထုတ်ပေးနေတာပါသူစင်းသွားတဲ့နောက်မှာတော့ဒေါ်လာသားအဖွဲငိုချင်းချကြပါတော့တယ်ငါတို့ကဒေါ်လာနဲ့ရတာပဲဆိုပြီးတော့ဘသူတွေဘာဖြစ်ဖြစ်ကိုနဲ့မဆိုင်သလိုနေဘာသွားကလတ်တဲ့ပျော်ပျော်ပါပါနေရကနေပြီးတော့ဘန်ထဲမှာရှိတဲ့ဒေါ်လာတွေဘိုးဘန်ပေါက်ဈေးနဲ့အတင်းလဲခံရတာမို့ငိုချင်းချရတာပါသူတို့ရတဲ့လစာတွေလည်းဘိုးဘန်ပေါက်ဈေးနဲ့ပဲရတော့တာကိုမောင်တန်တို့ကတော့မင်းလည်းဘိုးဘန်ပေါက်ဈေးနဲ့ရတဲ့ဒေါ်လာသားမဟုတ်လားလာအတူတူငိုရအောင်ဆိုပြီးတော့စင်ပေါ်ကနေအတင်းခေါ်နေလို့ကျွန်တော်ရတဲ့ဆာမူကားကဗျာခမ ्या တို့ဘီယာဘိုးတော်မရှိပါဘူးဆိုပြီးတော့မနှဲငင်းရပါသေးတယ်ငင်းနေတော့မှပဲအထက်ကျုပ်ဆက်ယုံကတယုံမာကြီးတယောက်ကလည်းသူလဲငိုချင်တယ်ဆိုပြီးတော့စင်ပေါ်တက်လာပြီးငိုတော့တာပါပဲဒေါ်လာနဲ့ဝင်းပြီးတော့မြန်မာငွေနဲ့ရှင်းရလို့မျက်နေပြီးဆိုပြီးတော့ဝမ်းတာနေတာကနေအခုတော့ရှိတဲ့ဒေါ်လာတွေပါအသိမ်းခံလိုက်ရပြီဟဲ့ဆိုပြီးတော့မြန်မာလိုတဝက်တယုတ်လိုတဝက်ငိုပါတော့တယ်ဗျာသူကကုံစင်းနှုံဘလောက်တက်တဲ့အလौတမတွေအလौတမတွေကိုဟိုးလွန်ခဲ့တဲ့နှစ်တွေကတတ်မှတ်ထားတဲ့တရက်လောက်ခ4800နဲ့ပဲလစာပေးပြီးတော့တာယာနေတဲ့သူပါအခုတော့ငိုရပြီပေါ့ဗျာသူတို့အားလုံးဆင်းသွားတဲ့နောက်မှာပဲကျွန်တော်တို့ကဒေါ်လာစားတွေမဟုတ်ပါဘူးဗျာဆိုတဲ့အဖွဲတစ်ဖွဲဆင်ပေါ်တက်လာပါတော့တယ်သူတို့တွေကတော့ဘယ်အစိုးရတက်တဲ့ကိုလုံးမှကိုစားရတာပါဆိုတဲ့အဖွဲကပါမိသားစုကအဓိကဆိုတဲ့အဖွဲဆိုရင်လည်းမမှားပါဘူးအခုလိုကုံစင်းနှုံနေတက်တော့အရင်လိုအပျော်ခီးတွေလည်းမထွက်နိုင်တဲ့အပြင်စားသုံးစည်းဆိုတာလည်းအိမ်မှာပြတ်မှာကြောက်ရစမ်းဆိုရင်လည်းအရင်လိုမဝယ်နိုင်တော့မှဆိုရင်ရဟိုဆိုရင်ရဒီဆိုရင်ရနဲ့ကျွန်တော်တို့ငတ်ရပါကြီးရဲ့ဆိုပြီးတော့ငိုချင်းတွေချနေတော့တာပါပဲအဘရဲ့ကျေးဇူးတော်ကြောင့်စင်ပေါ်မှာငိုချင်းအသီးသီးချနေတဲ့သူတွေကိုဟိုးနောက်တန်းမှာပါဇက်အဟောင်းသားနဲ့ကြည့်နေတဲ့ပြည်သက်ကတော့စစ်ကောင်စီရဲ့လက်အောက်မှာမနေချင်လို့ဓာရီကိုမြင်လို့အန်တုအာခံရင်အိမ်နေမီးရှို့ခံရ စီးပွားတွေအဖြတ်ခံရလက်ထဲမှာတပြားမှမရှိတဲ့သူတွေပေါ့ဗျာ။သူတို့တွေကတစ်ချိန်ချိန်မှာစစ်ကောင်စီစီကသူတို့ရစရာရှိတဲ့အကျွေးတွေပြန်ယူဖို့စောင့်နေကြတဲ့သူတွေပါပဲ။အဖကတော့ပေးစရာရှိတာပြန်ပေးဆက်ရအောင်ပါပေါ့ဗျာ။